အစ္စရဲနဲ့ဟာမတ်စ်ကြားဂါဇာဒေသမှာအပြစ်ခတ်ရဲစဲဖို့နဲ့ဖမ်းဆီးထားတဲ့ဒဇာကန်တွေပြန်လွတ်ဖို့သဘောတူညီချက်ရရှိရေးအစ်ချင်းနဲ့ကတ္တာနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေနဲ့ဆွေးနွေးမှုတွေကိုကိုင်ရိုမြို့မှာဒီကနေ့ပြန်လည်ဆက်တင်မှာဖြစ်ပါတယ်။နောက်ဆုံးအဆိုပြုချက်ပေါ်ဟာမတ်စ်တွေဘက်ကတုံ့ပြန်ချက်ရမယ်လို့လည်းခန့်မှန်းထားကြတာပါ။အဆိုပြုချက်ကိုအစ္စရဲကအတိုက်အတာတစ်ခုထိလက်ခံထားတယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုရအကြီးအကဲအရာရှိသူကပြောပါတယ်။အဆိုပြုထားတဲ့အတိုင်းလက်ခံရမယ်ဆိုရင်တော့ဂါဇာဒေသမှာတရင်6ပတ်ကြာအပြစ်ခတ်ရဲစဲထားပြီးဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်တွေကထိခိုက်ဒဏ္ဍာရီသူတွေကိုဦးစားပေးပြန်လွတ်ပေးမှာဖြစ်တယ်လို့စာနာမှုအကူအညီတွေကိုပုံမခွင့်ပြုသွားမှာပါ။ဟာမတ်စ်ဘက်ကတော့ယာယီပြစ်ခတ်ရဲစဲရေးကနေစစ်ပွဲဆုံးသက်ဖို့ထိလိုလားတဲ့ရည်တည်ချက်ကိုမပြောင်းလဲဘူးလို့အစ်ချစ်ဆိုးအတောင်ရှိသူတွေနဲ့ဟာမတ်စ်ဘက်နဲ့နှီးဆက်သူတို့ကိုကူကပ်ပြီးတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။